UWSA ဝါပြည်သွေးစည်းညီညွတ်ရေးအဖွဲ့က2009ခုနှစ်ကစပြီးဝါပြည်နယ်အစိုးရပထူးအုပ်ချုပ်ခွင့်ရဒေသအဖြစ်နဲ့မိမိတို့နေထိုင်တဲ့ပြည်နယ်ကိုအမည်ပြောင်းလဲလိုက်တာနဲ့ပတ်သက်ပြီးတန်းသားအဖွဲ့အစည်းအသီးသီးအနေနဲ့ကတော့အမည်အမျိုးမျိုးရှိနေကြပါတယ်။လက်နက်ကန်တန်းသားအဖွဲ့တစ်ဖွဲ့ဖြစ်တဲ့ SSA တောင်ပိုင်းအဖွဲ့ကတော့အဲ့ဒီဒေသအတွင်းမှာလူမျိုးပေါင်းစုံနေထိုင်နေကြတာဖြစ်လို့ပြည်နယ်တွင်းနေထိုင်သူတွေရဲ့သဘောထားကိုတော့ရယူဖို့လိုလိမ့်မယ်လို့ဆိုပါတယ်။ SSA အဖွဲ့ကလက်ထောက်ပြောခွင့်ရပုဂ္ဂိုလ်ဆိုင်းမင်းကအခုလိုပြောပါတယ်
။ဒီကားဒီလိုလုပ်မယ်ဆိုရင်တော့ကျွန်တော်တို့ကတော့ဒါဝပြည်သူတွေရောဒီဥစ္စာရှမ်းပြည်သူတွေရဲ့ထောက်ခံမှုကလည်းလိုအပ်တာပေါ့နော်။ဒါဝပြည်သူဝတွေအင်းနေတယ်လည်းမဟုတ်ဘူးလေ။ကျွန်တော်တို့ကအတူတူတကွာနေလာခဲ့ကြတဲ့အားတွေဖြစ်တယ်။ဒါကြောင့်မလို့သူတို့တခုခုလုပ်မယ်ဆိုရင်ဒီလိုမျိုးခွဲထွက်တည်ဖြစ်စေမခွဲထွက်ရဖြစ်စေပေါ့နော်။ဒါပြည်သူတွေရဲ့သဘောထားပေါ်မှာပို့ပြီးတော့မူတည်လိမ့်မယ်လို့ကျွန်တော်တို့အမြင်နဲ့ပြောချင်ပါတယ်
။ SSC ပြောခွင့်ရပုဂ္ဂိုလ်ဆိုင်းမင်းပြောပြသွားတာပါ။ခုလိုဝါအဖွဲ့အနေနဲ့ကိုပိုင်ပြည်နယ်တတ်မှတ်လိုက်တာဟာစစ်အစိုးရကိုစိန်ခေါ်လိုက်တာဖြစ်တယ်လို့စစ်အစိုးရရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပါပယ်ချလိုက်တာဖြစ်တဲ့အကြောင်းတိုင်းသားအဖွဲ့အစည်းတွေပါဝင်တဲ့အမျိုးသားဒီမိုကရေစီတပ်ပေါင်းစုမထတာရဲ့အတွင်မှုဗိုလ်မှူးကြီးခွန်ဦးကာကပြောပါတယ်
။ဒီဖွဲ့စည်းပုံရတတ်မှတ်ပေးတဲ့ဟာကတကယ်စစ်မှန်တဲ့ကိုပိုင်အုပ်ချုပ်ခွင့်အာဏာမရှိတဲ့အပြင်ကိုလက်တွေ့မှာတော့ဒီစစ်တပ်ကပဲတရိုက်ချုပ်ကန်သွားမဲ့အနေအားလိုဖြစ်နေတယ်ဖွဲ့စည်းပုံရ။ဒါကြောင့်အဲ့ဒီဒီနာဖရဲ့ဖွဲ့စည်းပုံရသတ်မှတ်ပေးတာကိုသူတို့ကလက်မခံဘူးငင်းတယ်ဆိုတဲ့အချက်ကဒီနေရာမှာပေါ်လင်းတယ်။တစ်ချိန်တည်းမှာပဲသူတို့ရဲ့ဝမျိုးသားတွေအတွက်ပြည်နယ်တကယ်ရှိနေတယ်။ပြည်နယ်အဆင့်တန်းကိုလည်းပဲသူတို့ကရတဲ့နယ်။အဲ့ဒီပြည်နယ်အဆင့်တန်းရဖို့အတွက်သူတို့ဒီမှာလည်းပဲအုပ်ချုပ်ရေးရရောစီးပွားရေးရရောအလူဦးရေရောပေါ့။ပြင်ဆင်မှုရှိတယ်ဆိုတာကိုပြတဲ့အနေနဲ့သူတို့ကပြင်ညာတာလို့ကျွန်တော်တို့ကယူဆတယ်။ဒါကြောင့်ကျွန်တော်တို့မျိုးသားဒီမိုကရေစီတပ်ပေါင်းစုပေါ့။ကျွန်တော်တိုင်းရင်းသားတပ်ပေါင်းစုအနေနဲ့ကတော့ဒီကိစ္စမှာကျွန်တော်တို့ဘာမှကန့်ကွက်စရာမရှိဘူး။ဒါကဖြစ်တဲ့ဖြစ်တဲ့ကိစ္စပဲလို့ကျွန်တော်တို့ကတော့သဘောထားပြောခဲ့တာ
။ဒီဝါဘက်ကနေပြီးတော့စိတ်ခေါမှုဖြစ်လာတဲ့အတွက်ကြောင့်ဒီရှေ့ဆက်ပြီးတော့ပေါ့ဘာတွေများဖြစ်လာနိုင်မလဲ။အဲ့ဒါအဲ့ဒါကိုသုံးသပ်မိလားခင်ဗျာ။
ရှိဆက်ပြီးတော့ဖြစ်လာနိုင်တာကကျွန်တော်ဝါနဲ့အဒီအတူတကွာပေါ့ဗျာဒီမဟာမင်းပြုထားတဲ့ကချင်ဖြစ်ခရရစေးအဖွဲ့ရှိတယ်ရှမ်းပြည်မြောက်ပိုင်းဖြစ်ခရရစေးအဖွဲ့တွေရှိတယ်နောက်ပြီးတော့တောင်ဘက်မှာဆိုရင်ကျွန်တော်တို့မွန်ပြည်သက်ပါတီလိုအဖွဲ့ကြီးတွေရှိတယ်ဒီအဖွဲ့ကြီးတွေကလည်းမကြခင်မှာပဲသူတို့ရဲ့ဘလို့ရက်တည်တယ်ဘလို့သဘောထားတယ်ဆိုတဲ့ဟာအထူးသဖြင့်တော့နာဖရဲ့2008အဖွဲ့ကြီးပုံကပတ်မှတ်ပေးရတဲ့အခွင့်အရေးတွေပေါ်မှာသူတို့အနေနဲ့ကျင်းနာမှုရှိတယ်မရှိဘူးဆိုတဲ့လေးသားနဲ့နောက်ဆက်တွဲထွက်လာနိုင်တယ်လို့တော့ကျွန်တော်တို့ခံမှန်းနေခင
်ဗျာမာရတာအတွင်ရင်မှုဗိုလ်မှူးကြီးခွန်အောက်ကပြောပြသွားတာပါတခါတိုင်းသားလူမျိုးများကောင်စီ ENC ရဲ့ဒုတိယဥက္ကဋ္ဌဆက်လိုက်ညံမုံကတော့အခုလိုသုံးသပ်ပြန်ပါတယ
်။သမိုင်းကြောင်းရပြောမယ်ဆိုလို့ရှိရင်ဝါပီနေရှိခဲ့တယ်ဆိုတာတော့ဒါကျွန်တော်တို့အနေနဲ့ထူးဆန်းမဟုတ်ပါဘူး။သူတို့ရှိခဲ့ပြီးသားကိုသူတို့အနေနဲ့ဒီချိန်မှာဘာခေါ်မလဲပီနေနေနဲ့သူတို့အနေနဲ့တတ်မှတ်ပြီးတော့မှကြီးရတယ်ဆိုတဲ့ဟာမျိုးကတော့အမှန်စင်စစ်ကတော့သူတို့အနေနဲ့ခန်းစားတင်ခန်းစားထိုက်တဲ့ကိုပိုင်ပြတ်ထန်ခွင့်တစ်ခုဖြစ်တယ်လို့ကျွန်တော်အဲ့လိုပဲသုံးသပ်နေပါတယ်။ဒါပေမဲ့ကျွန်တော်တို့ခုလူဒီပေါင်းတော်ကြကြပေါ့နော်။ရှမ်းပီနေတွင်မှာထားခဲ့တယ်ဆိုတော့ပြီးတော့ Federated Chance State တွင်မှာထားခဲ့တယ် Federated Chance State တွင်က State တစ်ခုအနေနဲ့ထားတယ်ဆိုတဲ့ဟာမျိုးနဲ့ဆိုရင်တော့ကျွန်တော်တို့တော့ပို့ပြီးတော့ကောင်းတာပေါ့ပြီးတော့အကောင်းဆုံးကတော့ကျွန်တော်တို့ဒီမိုကရေစီစနစ်ရှိပြီးတော့ဒီမိုကရေစီကျင့်ချိန်ကိုကျွန်တော်တို့အားလုံးကလွတ်လွတ်လပ်လပ်ကျင့်သုံးမယ်ပြီးတော့ပွင့်ပွင့်လင်းလင်းကျင့်သုံးမယ်ဆိုလို့ရှိရင်ဝါလူထုတွင်မှာကျွန်တော်တို့ဆန္ဒခံယူပွေလူဟာမျိုးပြတော့တဘောထားခံယူလို့ဟာမျိုးပြတော့သူတို့နဲ့နှိဆက်ပြတော့နေထိုင်တဲ့ဆရာတိုင်းရင်းသားလူမျိုးများနဲ့တိုင်ပင်ပြီးတော့လုပ်တဲ့ဟာမျိုးပြတော့သူတို့ရဲ့ပြည်နေကိုFederated Chance Street State doing up ပြည်နေလားဒါမှမဟုတ်ပြည်နေတတ်တယ်လားဒါမှမဟုတ်ပြည်ထောင်စုထေကကူပိုင်ပြတ်ထန်ခွင့်ရှိတဲ့ပြည်နေတစ်ခုလားစသည်အဖြစ်ပေါ့နော်တတ်တယ်မှတ်လေးကျွန်တော်တို့ဆွေးနွေးတိုင်ပင်ပြီးတော့မှလုပ်တာကောင်းပါလေ
ဝါအဖွဲ့ရဲ့အခုလိုထုတ်ပြန်ချက်ကြောင့်ဒေသတွင်းနေထိုင်တဲ့တိုင်းရင်းသားတွေအချင်းချင်းတော့ပြိပက္ခတွေဖြစ်ပေါ်လာနိုင်တယ်လို့ဆိုပါတယ
်ဒီပိက္ခတွေတခုခုဖြစ်လာလို့ရှိရင်ဒါဝါတွေရဲ့မှာမဟုတ်ပဲနဲ့ငါအဖတ်စီဆူရရဲ့အဖတ်ဖြစ်တယ်ငါအဖတ်စီဆူရကသူတို့ကျွန်တော်တို့ကိုပွင့်လင်းခွင့်မပေးဘူးလွတ်လပ်ခွင့်မပေးဘူးတိုင်ပင်ခွင့်မပေးတဲ့တွေဖြစ်နေတာဟာမျိုးဖြစ်တယ်အဲ့ဒီတွေကြောင့်အကောင်ဖြစ်လာလို့ရှိရင်တော့ကျွန်တော်တို့တိုင်းရင်းသားတွေရည်တင်ရထိုက်တဲ့ခံစားချက်ဖြစ်တယ်အဆူဖြစ်လာလို့ရှိရင်တော့ငါအဖတ်မှာ
ဒါကတော့ UWSA ကစစ်အစိုးရတတ်မှတ်ပေးထားတဲ့ရှမ်းပြည်မြောက်ပိုင်းအထုဒေသနှစ်ကိုမြန်မာနိုင်ငံဝါပြည်နယ်အစိုးရအထူးအုပ်ချုပ်ခွင့်ရဒေသအဖြစ်ပြောင်းလဲလိုက်တာနဲ့ပတ်သက်ပြီးသုံးသပ်သူတွေရဲ့အမြင်ကို စူးစီးတင်ပြထားတာပါခင်ဗျာ။